နောမေ2015ခုနှစ်ထဲမှာဒီကဘာလုံးရောင်းရတဲ့ smart လက်ကင်ဖုန်းအလုံးကြီးကတန်ပေါင်း 1,430 ရှိမယ်တဲ့ကိုသားညုံကြီးကဘာတော်ကဒီနည်းပညာဈေးကွက်တွေကိုလေ့လာမှတ်တမ်းတင်ပြီးတော့ကြိုတင်ခန့်မှန်းချက်တွေကိုထုတ်နေတဲ့ International Data Corporation ITC ကတွက်ထားတာနောက်ပြီးတော့ smart လက်ကင်ဖုန်းတွေအယောင်တိုးတက်မှုကလည်းအခု2015ခုနှစ်မှာပထမဆုံးအကြိမ်10ရာခိုင်နှုန်းအောက်မှာပဲရှိတယ်တဲ့
ITC ကကိုဒလမ8ရာခိုင်နှုန်းဆိုပြီးတော့ခံမှန်းထားတာမဟုတ်လားဗျ။အဲ့လောက်ထိတိုးတက်လာရဆိုတာကလည်းဒီ smart mobile လက်ကင်ဖုန်းဈေးကွက်တိုးတက်လာနေတဲ့နိုင်ငံတွေမှာဈေးသက်သာတဲ့ smart လက်ကင်ဖုန်းတွေရောင်းအားကောင်းလာလို့တဲ့။မြန်မာနိုင်ငံမှာတော့ဈေးပေါ်ပေါ်နဲ့ဝယ်လို့ရနေတဲ့ဒီ smart ဖုန်းတွေတုံးနေကြတာတိတိကျကျကိုများလာတာကျွန်တော်ကိုယ်တိုင်တွေ့ခဲ့ရတာမှသိမြင်မှာ
။အတော်ပဲကိုသားညုံကိုမေးရအောင်ပဲ။ကိုသားညုံမြန်မာနိုင်ငံကိုလောလောလတ်လတ်ရောက်ခဲ့တာကဒီ November လတုန်းကရွေးကောက်ပွဲသတင်းသွားယူတဲ့အခေါက်တော့ပေါ့။အဲ့တော့အရင်တစ်ခေါက်မြန်မာနိုင်ငံကိုသွားခဲ့တဲ့ရုံးကနေအခုတစ်ခေါက်နှိုင်းရှင်မယ်ဆိုလို့ရှိရင်ဒီလက်ကင်ဖုန်းသုံးကြတဲ့သူအရေအတွက်ကတော်တော်လေးကွာသွားတာတွေ့ရလားရှင
့်။ကွာသွားတာပေါ့ဗျာ။တော်လေးကိုကွာတယ်။ကျွန်တော်ပထမတစ်ခေါက်တုန်းက2013ပေါ့။အဲ့ချိန်ကာလတုန်းက MPT ပဲရှိတယ်။အခုဒီတစ်ခေါက်2015သွားတဲ့ခါကျတော့ Urdu, Telino ဓာတ်ပြီးပေါ်လာပြီဆိုတော့လက်ကင်ဖုန်းသုံးတဲ့သူတွေအတွက်ကဈေးနှုန်းရောအများကြီးတက်တာသွားတဲ့ခါကျတော့တော်တော်လေးကိုကင်လာတာတွေ့ရတယ်ဗျာ။
အဲ့တော့တို့ကိုင်နေဆိုတော့ဘလို့ဖုန်းမျိုးတွေကိုတုံးကြတာတွေ့ရလဲရှင်စမတ်ဖုန်းတွေလားတို့ကိုင်ကြတာ
ကင်ရပါတယ်အများသောအဖြစ်ကတော့ဒီတရုတ်ဘက်ကထုတ်တဲ့ဖုန်းတွေပေါ့အရင်တော့ကျွန်တော်ဟွာဝေးလားအဲ့လိုဖုန်းကုမ္ပဏီရှိတယ်အခုကကျွန်တော်တို့တော့နာမည်မသိတော့ဘူးအဲ့ကုမ္ပဏီတရုတ်ကုမ္ပဏီတွေတော့အများဝင်လာတယ်အဲ့ကုမ္ပဏီကလည်းစမတ်ဖုန်းတွေပဲအဲ့တော့သူ့ဈေးနဲ့ပြောမယ်ဆိုရင်သူ့နိုင်ငံအဲ့မြန်မာနိုင်ငံနေထားနဲ့ဝင်ငွေနဲ့ဈေးနဲ့ပြောမယ်ဆိုလို့ရှိရင်တော့တော်လေးလူသုံးများနိုင်ကြတယ်စမတ်ဖုန်းတော်များတုံးရပါတယ်
အဲ့တော့ဒီ iPhone တို့ Android ဖုန်းတို့ရောအဲ့လိုဖုန်းမျိုးတွေရောတုံးကြတဲ့အခြေအနေကဘယ်လိုရှိလဲရှင်
အဲ့လိုဖုန်းတုံးတဲ့လူတွေလည်းတွေ့တယ်တော်များတွေ့ပါတယ်ဒါပေမဲ့အများစုကတော့ဒီတရုတ်ကထုတ်တဲ့ smart ဖုန်းတွေကိုတုံးတာတော်များတယ
်ဈေးပို့ပြီးတော့တက်တက်တက်တက်
ဈေးလည်းပို့တက်တော်တယ်ပေါ့နော်ဒါပေမဲ့ခုနပြောလို့ပေါ့လူလက်တန်းစားလူငယ်ပိုင်းကတော့ iPhone Android တုံးကြတယ်ဒါပေမဲ့အများစုဈေးသေးတို့ဘာလို့ smart ဖုန်းတော်များတုံးတဲ့လူတန်းစားအများစုကတော့တရုတ်ဖုန်းတွေတုံးကြတယ
်နောက်တစ်ခုကဒီလက်ကင်ဖုန်းတုံးကိုရောင်းတဲ့ဆိုင်တွေပေါ့လေဒီလက်ကင်ဖုန်းရောင်းတဲ့ဆိုင်တွေရောတော်တော်လေးများလားတဘောတော့ဒီဝယ်ကျင်တဲ့သူတွေလွယ်လွယ်ကူကူဝယ်လို့ရနိုင်လားရှင်
ဝင်နိုင်မှာဝယ်လို့ရပါတယ်တော်တော်လေးကိုဆိုင်တော်များတွေ့ရတယ်နေရာတိုင်းလိုလိုမှာပဲဒီဖုန်းနဲ့ပတ်သက်လို့ဒီ SIM card နောက်တစ်ခုလက်ကင်ဖုန်းဒီရောင်းတဲ့ဆိုင်တော်များတွေ့ရတယ်လူလွယ်ကူကူပဲအားလုံးဝယ်လို့ရပါတယ
်နောက်ဒီအဓိကပေါ့နော်ဖုန်းဝယ်တဲ့သူတွေဘက်ကဘာကိုကြည့်လဲဥပမာဈေးသက်တာရောကြည့်လားတယ်လီဖုန်းဒီဇိုင်းကြည့်လားနောက်ရေစိခံပြီးတော့သုံးလို့ရသလားဆိုတာမျိုးကိုကြည့်လားဘာကိုကြည့်ပြီးအဓိကသူတို့ဝယ်တာ
ပုံစံကြည့်ရတော့လူတွေအပေါ်မှာမူတည်မယ်ဥပမာသူတာမန်လက်လုတ်လက်စားဈေးတွေရာစားကဖုန်းတွေတုံးထိုင်ပြီးတော့တုံးတဲ့အခါကျတော့သူတို့တွေအများစုအတွက်ကတော့သူတို့ဈေးနှုန်းပေါ်ကြည့်ပြီးတော့တုံးကြတာများတယ်ကျွန်တော်သတိထားမိတော့ပြီးတော့သူဒီဇိုင်းပေါ့ဒီဇိုင်းဆိုရင်အခုတရုတ်ကထုတ်တဲ့ဖုန်းတော်များစမတ်ဖုန်းတော်များဒီဇိုင်းတွေကလည်းတော်တော်ကောင်းပါတယ်အဲ့တော့အများအခြေခံကတော့ဈေးနှုန်းပေါ်ကြည့်ပြီးတော့တုံးတယ်လို့တွေ့ရမှာပါ
ဒီဈေးသက်တာရဲပေါ့နော်ခုနကကိုသားညုံပြောတဲ့ဒီတရုတ်နိုင်ငံကလုတ်တဲ့ဖုန်းတွေကအဲ့ဒီဖုန်းမျိုးတွေကတော်တော်လေးဟိုကြာရှည်ခံသုံးလို့ရတဲ့ဖုန်းမျိုးလားရှင
်ကျွန်တော်အဲ့မှာသတိထားမိလောက်တော့တိတ်တော့ကျွန်တော်တို့ဒီ Apple ရို Android ရို လောက်တော့ကြာရှည်ခံတဲ့ပုံတော့မပေါ်ဘူးဒါပေမဲ့ဒီလက်ကင်ဖုန်းပြင်တဲ့ဆိုင်တွေရှိတယ်ပြင်တဲ့ဆိုင်တွေရပြီးတော့ပြန်ပြင်ပြီးတော့သုံးနေကြတာတွေ့ရတယ
်ကိုသားညုံခုလိုမျိုးရှင်းပြလို့ဒီ ITC ရဲ့ခံမှန်းချက်အစီရင်ခံစာရဲမှာလည်းပြောထားလဲဆိုတော့ဒီပထမဆုံးပေါ့နော်လက်ကင်ဖုန်းကိုဝယ်ပြီးတော့သုံးကြတဲ့သူတွေကစေတသက်တတာနဲ့ဒီသုံးရတာတန်တဲ့ဖုန်းမျိုးကိုအဓိကရွေးကြတယ်တဲ့အဲ့တော့မြန်မာနိုင်ငံလိုမျိုးဒီဈေးသက်တာတဲ့ smart လက်ကင်ဖုန်းတွေရောင်းနေရတဲ့နိုင်ငံတွေကြောင့်မို့လို့ smart လက်ကင်ဖုန်းဈေးကွက်ကတော့တိုးတက်နေအောင်ပါပဲတဲ့
အခုဒီ2015မှာ smart လက်ကင်ဖုန်းတွေရောင်းရဆုံးကရှေ့လပိုင်းနိုင်ငံတွေနဲ့အာဖရိကဒေသနိုင်ငံတွေပြအဲ့ဒီနိုင်ငံတွေစီကိုအခုနှစ်ထဲမှာ smart ဖုန်းတွေတင်ဖို့ရောင်းရတာ2014ခုနှစ်ကတည်းက90ရာခိုင်နှုန်းဒီပါတက်သွားတယ်ဆိုပြီးတော့ ITC ကပြောပါတယ်နော်လက်ကင်ဖုန်းဈေးကွက်အတော်တိုးတက်ခဲ့တဲ့အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေတက်တော်မှာတာသွားပြီတဲ့မဆုမြန်ပ
ါဂျပန်ကလွဲပြီးတော့ဒီအာရှပစိဖစ်နိုင်ငံတွေလက်တင်အမေရိကနိုင်ငံတွေနဲ့အနောက်ဥရောပနိုင်ငံတွေမှာဒီနှစ် smart လက်ကင်ဖုန်းအယောင်တိုးတက်နှုန်းကကျတယ်တဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေကြောင့်သာဒီနှစ် smart လက်ကင်ဖုန်းအယောင်က 6.8 ရာခိုင်နှုန်းအထိကိုတက်နေတာ2014ခုနှစ်တုန်းကဆိုလို့ရှိရင် 29.5 ရာခိုင်နှုန်းအထိတောင်ရှိခဲ့တာကိုသားညုံရဲ့
ITC ရဲ့ပြောရတော့ဒီနှစ် smart လက်ကင်ဖုန်းဈေးကွက်ကမနစ်ကတည်းကကျသွားတဲ့အဓိကအကြောင်းကတော့တရုတ်နိုင်ငံကြောင်းတည်းဗျ။တရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းနှေးသွားတဲ့ကြက်ကကမ္ဘာ smart ဖုန်းဈေးကွက်ပေါ်မှာတွားပြီးတော့တက်ရောက်တာလို့သုံးသပ်ပြထားတယ်လေ
။နည်းပညာသတင်းတွေကိုသုံးသပ်ပြလေးရှိတဲ့ဒီ American ထုတ် Wired Magazine ရဲ့စောင်းပါအဆိုအရဆိုရင်ဒီကမ္ဘာလုံးမှာရောင်းနေရတဲ့ smart လက်ကင်ဖုန်းတွေရဲ့၃ပုံတစ်ပုံကတရုတ်နိုင်ငံမှာရောင်းရတာဖြစ်တယ်တဲ့။အဲကြောင့်မို့လို့ဒီကမ္ဘာပေါ်က smart phone ဈေးကွက်အကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာဈေးကွက်တိုးတက်မှုကတန့်သွားပြီတဲ့ smart phone တွေကိုပထမဆုံးစဝယ်တဲ့သူမျိုးတွေမရှိကြတော့ဘူး။ဘာလို့ဆိုလူတိုင်းနှိပါးလက်ကင်ဖုန်းတွေရှိနေပြီးသားဖြစ်နေတော့ဖုန်းအဟောင်းတွေကိုအစ်စ်နဲ့ upgrade လုပ်ပေးတဲ့ဈေးကွက်ကပဲတိုးတက်နိုင်တဲ့အလားအလာရှိတယ်လို့ Wired Magazine ထဲမှာသုံးသပ်ထားရဲ့ရှင်
။ဟုတ်တော့တယ်မဆွေမြမော်ရဲ့ဒီ smart phone ရှိထားပြီးသားဆိုလို့ရှင်မလိုဘဲနဲ့နောက်တစ်လုံးတော့ဘယ်နဲ့ထပ်ဝယ်ကြမလဲဗျ။ အဲကြောင့်မလို့အစ်စ်ဝယ်တဲ့သူတွေအတွက်ရောအစ်စ်နဲ့အဟောင်းလဲ upgrade လုပ်မဲ့သူမျိုးတွေအတွက်ပါတက်တော်ရဲ့ဈေးနှုန်းထားပြီးတော့ဆွဲဆောင်နိုင်ဖို့ကဈေးကွက်တိုးတက်ဖို့အတွက်ရည်ကြီးတယ်လို့ပဲအရောင်းဆိုင်တွေအောင်မြင်ဖို့အတွက်ကလည်းတက်ကိုရည်ကြီးတယ်လို့ IDC ရဲ့စီမံကိန်းညွှန်ကြားမှု Ryan Reed ကအကြံပေးပါတယ်
IDC ရဲ့ကိန်းဂဏန်းတွေအရကမ္ဘာလက်ကင်ဖုန်းဈေးကွက်မှာဒီ 87.2 ရာခိုင်နှုန်းနဲ့ပထမနေရာယူထားတာကတော့ Android စနစ်သုံးလက်ကင်ဖုန်းတွေပါ 15.8 ရာခိုင်နှုန်းနဲ့ဒုတိယနေရာယူထားတာက Apple ရဲ့ iPhone တွေဖြစ်တယ်ထူးတာကဒီ Microsoft ရဲ့ Windows ဖုန်းတွေပဲ Microsoft ကဒီ Windows 10 Operating System အသစ်ကိုအခုနှစ်ကုန်ပိုင်းမှာထုတ်ပြီးတော့မှသူရဲ့ Windows ဖုန်းတွေအောင်မြင်လို့ကြိုးစားပေမဲ့လည်းဈေးကွက်ထဲမှာ 2.2 ရာခိုင်နှုန်းလောက်ပဲနေရာယူနိုင်နေတဲ့တိတ်ပြီးတော့မအောင်မြင်ရတဲ့အဓိကအကြောင်းကတော့ဒီလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေဘက်ကနေပြီးတော့သူတို့ရဲ့လက်ကင်ဖုန်းတွေထဲမှာ Windows စနစ်ထည့်ဖို့စိတ်ဝင်စားမှုတိတ်ပြီးတော့မရှိကြတော့ Microsoft အနေနဲ့လည်းသူရဲ့ Windows စနစ်ထည့်သုံးဖို့အလားအလာရှိတဲ့ဖုန်းကုမ္ပဏီကြီးတွေမချနိုင်သေးဘူးဖြစ်နေပါတယ်
IDC က2019ခုနှစ်ကြိုတင်တွက်ချက်ခံမှန်းချက်ထုတ်ထားတဲ့အချိန်ဆိုရင်လည်းနောက်၄နှစ်ကြာတဲ့အထိလည်း Windows Phone တွေကကမ္ဘာ Smartphone ဈေးကွက်ထဲမှာတတိယနေရာမှာပဲရှိနေဦးမှာသူခံမှန်းထားတဲ့အချိန်ဆိုရင်တော့ Android Phone တွေကဈေးကွက်ထဲမှာနေရာ80ရာခိုင်နှုန်းကျော်နဲ့နံပါတ်1ဖြစ်နေဦးမှာပဲတဲ့ဗျအခုလိုမျိုး IDC ကနည်းပညာဆိုင်ရာဈေးကွက်တွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်နေတဲ့ကြိုတင်ခံမှန်းချက်တွေအကြံပေးချက်တွေကိုနည်းပညာကုမ္ပဏီကြီးတွေကအလေးထားကြတယ်မဟုတ်လားမဆွမြန်မောင
်ထားရပေါ်ကသားညုံရဲ့ဒီ International Data Corporation ကြီးကကမ္ဘာတဝန်းမှာဒီကျွမ်းကျင်သူပေါင်း1000ကျော်ရှိပြီးတော့မှနိုင်ငံပေါင်း100ကျော်ကနည်းပညာဈေးကွက်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုခွဲခြမ်းသုံးသပ်အကြံပြုနေတဲ့ကုမ္ပဏီကြီးလေ IT ပညာရှင်တွေလုပ်ငန်းအကြီးအကဲတွေကသူတို့ရဲ့လုပ်ငန်းကြီးပို့ပြီးတော့မှတိုးတက်အောင်မြင်နိုင်ဖို့အတွက် IDC ရဲ့ထုတ်ပြန်ချက်တွေကိုတော်တော်လေးကိုအာရုံစိုက်ကြတယ်လို့ဆိုရဲ IDC ကဒီ2015ကနေပြီးတော့2019အထိကို smartphone ဈေးကွက်နဲ့ပတ်သက်တဲ့ခံမှန်းချက်ထွက်လာပြီဆိုတော့တိတ်အောင်မြင်မှာမဟုတ်ဘူးလို့ခံမှန်းခံထားရတဲ့ Windows Phone တွေအတွက်ကို Microsoft Company ကဘယ်လိုမျိုးဈေးကွက်ဗျူဟာအပြောင်းအလဲလုပ်လာမလဲဆိုတာကိုလည်းစောင့်ကြည့်ကြသေးတာပေါ့ရှင်